ဒီနေ့ဟာကုညီကယ်ဆယ်ရေးလှုပ်သားတွေအများဆုံးသေဆုံးတဲ့နှစ်ဖြစ်သွားပြီးဂါဇာမှာအများဆုံးဖြစ်ခဲ့ရတယ်လို့ကုလကထုတ်ပြန်လိုက်ပါတယ်2024ခုနှစ်ဟာမှတ်တမ်းစတင်ပြုစုတဲ့1998ခုနှစ်ကစလို့ကုညီကယ်ဆယ်ရေးဝန်ထမ်းတွေသေဆုံးမှုအများဆုံးနှစ်ဖြစ်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရုံးကဒီနေ့နိုဝင်ဘာ22ရက်နေ့မှာထုတ်ပြန်လိုက်ပြီးအများစုကဂါဇာပဋိပက္ခမှာသေဆုံးကြတာလို့ပြောလိုက်ပါတယ်အခု2024ခုနှစ်အတွင်းကုညီကယ်ဆယ်ရေးဝန်ထမ်း282ဦးသေဆုံးခဲ့တယ်လို့ကုညီကယ်ဆယ်ရေးဝန်ထမ်းများဆိုင်ရာမှတ်တမ်းပြုစုရေးဌာနကပြောပါတယ်မနှစ်2023ခုနှစ်တုန်းကတော့280သေဆုံးခဲ့တယ်လို့ဆိုပါတယ်အခုနှစ်အတွင်းသိမ်းပိုက်ခံထားရတဲ့ပါလက်စတိုင်းဒေသနဲ့ဂါဇာတို့မှာတင်188ဦးသေဆုံးခဲ့တာကြောင့်ကုလသမဂ္ဂအတွက်သေဆုံးမှုအများဆုံးနှစ်ဖြစ်တယ်လို့ပြောတာပါဆူဒန်နိုင်ငံမှာလည်း25ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်သေဆုံးသူအများစုဟာကုလသမဂ္ဂကခံထားတဲ့ဌာနဝန်ထမ်းတွေဖြစ်ပြီးနိုင်ငံတကာဝန်ထမ်း73ဦးသာပါဝင်တယ်လို့ဆိုပါတယ်။ကုညီကယ်ဆယ်ရေးဝန်ထမ်းတွေကိုနိုင်ငံတကာဥပဒေကကာကွယ်ပေးထားပေမဲ့နောက်မှာတိုင်းပြည်တွေထဲကိုဝင်ရောက်လှုပ်ဆောင်ခွေပိတ်ပင်ခံရမှာဆိုတဲ့အတွက်ပြစ်မှုကျူးလွန်သူတွေကိုအပြစ်ပေးရေးယူဖို့အခက်အခဲရှိတယ်လို့ဆိုပါတယ်။အခုလိုကြမ်းဖက်ခံရမှုတွေကဘလို့မှလက်ခံနိုင်စရာမရှိပဲကုလသမဂ္ဂရဲ့ကုညီကယ်ဆယ်ရေးလုပ်ငန်းတွေကိုထိခိုက်စေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုနဲ့ရေးပေါ်ကုညီဌာနအကြီးအကဲ Tom Fletcher ကပြောပါတယ်ခင်ဗျ။